နောက်တစ်ခုခေါင်းစဉ်ကကာမှုပါဒံဟူသောအကြောင်းကြောင့်ပြန်ပါမယ်ခါခွေဟုတ်တယ်နော်ခါခွေရပါတယ်ရူပဘဝအဲ့ဒီမှာခုနကာကြီးကကာမဘဝအခုခါခွေကရူပဘဝကားငယ်ကြတော့ဟောဘဝဘယ်နှခုဟောအဲ့လိုလေးလမ်းမြင်ခွင့်ရလားမရလားအဲ့တော့ရူပဘဝဆိုရင်ဘယ်နှဘဝရူပဘဝဆိုဘယ်နှဘဝ16တို့ထားကာမဘဝဆိုဘယ်နှဘုံရူပဘဝ16မှာအတိညာတ်ပေါင်း15မဟုတ်လားနှစ်ခုစလုံးပါလိမ့်မယ်နော်ဒါကြောင့်ရူပဘဝဆိုရင်16ဘုံကဲဖတ်ရအောင်ရူပဘဝကိုဖြစ်စေတတ်သောကံကိုပြုလို့ရေကာမဘဝမြင်ဆောင်ချက်ဆက်မယ်ထိုကံမဘဝကြောင့်ဖြစ်ကုန်သောခန္ဓာတို့သည်ထိုကြောင့်နှစ်ပါးသောရူပဘဝတနည်းရူပကံမဘဝရူပឧបတ္တိဘဝတို့မခက်တော့ဘူးเนาะအပေါ်ကဟာနားလဲတော့ဒီမှာရှော့ခင်းနေဝင်သွားဆဲအောင်မယ်ထိုရူပဘဝအတွင်း၌ရူပ15ဘုံရှိခဲ့သောတိညာဘဝအတိညာတဖြစ်ခဲ့သောအတိငင်းဆောင်ဖြတ်လိုက်ဒီမှာလဲကော်မာနဲ့ပုတ်ဖြစ်ချပေးထားပြီးသားတိညာနဲ့ဆိုင်တဲ့ဘဝ3ခုမရှိဘူးလားအဲ့ဒီထဲမှာရူပ16ဘုံဖြစ်တဲ့အတွက်15ဘုံကတိညာဘဝအတိညာတကအတိညာဘဝအတိညာတကเอกวโอการะเจเนรูป15บုံကပြင်စဝောကာရဆိုပြီးအကျုံးဝင်သောဘဝဘယ်နှခုဖြစ်သွားလဲ4ပါးပြောင်းသွားတယ်နားလည်ပြီเนาะမြင်းဆောင်ပိတ်လိုက်ကြဆိုထက်လားမခဲတော့နားလည်သွားပြီကဲအောက်ဆင်းမယ်အဲ့တော့ခဏလေးအောက်မဆင်းခင်နည်းနည်းပြောဦးမှာရူပဘဝကိုဖြစ်စေတတ်သောကံကိုပြုလုပ်တယ်ဆိုတာလေးကိုနည်းနည်းဉာဏ်ရည်ချက်ကြည့်ရအောင်รูป16บုံကိုဖြစ်စေတတ်တဲ့ကံဆိုတော့รูป15บုံကိုဖြစ်စေတဲ့ကံကรูปဝဆရကုသို့ဟုတ်လားယรูปဝဆရကုသို့မဟုတ်လားဘယ်နှပါး5ပါးပေါ့รูป15บုံပြောမယ်เนาะปฐมฌาน3บုံကိုဖြစ်စေมาปฐมฌานกุသို့ဟုတ်တယ်လားดุริยฌาน3บုံကိုဖြစ်စေมาดุริยฌานตริยฌานกุသို့ကိုအပြီးမှာအပိုင်းပြန်လုပ်နေစရုတ်တတိယฌาน3บုံကိုဖြစ်စေมาစရုတ်ထฌานกุသို့ဟုတ်တယ်เนาะကိုယ်ဘုံရှိသွားပြီနော်ဟုတ်ပြီနော်ဝေဟဖို့ဘုံလာပြီဝေဟဖို့ဘုံရဲ့အတိညာတ္တရဲ့တုဒ္ဒဝါဒ၅ဘုံရဲ့မကြမ်းဘူးလားဝေဟဖို့ဘုံကိုဖြစ်စေမှာတာမင်ညဒိသမဇံကုသိုလ်အတိညာတ္တကိုဖြစ်စေမှာနံပြောက်စေလိုမှုနဲ့ရှင်တော်ဒိသမဇံကုသိုလ်ပဲဟုတ်သလားအဝိဟာအတ္တပါသူတ္တတာသူတ္တတိအကနိဋ္ဌကိုဖြစ်စေမှာကတတဝရိယတတိတမာရိပညာလွန်သောအနာဂံပုဂ္ဂိုလ်တို့ရဲ့ပြင်စမစံခြုံထည့်လိုက်တော့ရူပ16ဘုံကိုဖြစ်စေတဲ့ကံဒီရူပကုသိုလ်ကံ၅ပါးဒါဆိုရင်ဒီမှာကြည့်လိုက်ရင်ရူပဘဝကိုဖြစ်စေတတ်သောကံကိုပြုလုပ်ပြီးဆိုအဲ့ဒီကံဒီဘာကံလဲရူပကုသိုလ်၅ရူပကုသိုလ်၅ဖြစ်တဲ့အတွက်ကြောင့်ဘာတင်ခါကရူပဝဆရာပုံညာပြီးသင်္ခါရမြင်ရမှာရှင်းလားအဲ့ဒါသင်ခဲ့တဲ့ညအစာတွေအကုန်လုံးအဲ့ထဲမှာထည့်ချလိုက်တော့အကုန်ဝင်သွားတာပေါ့ရှင်းပြီနော်ကာမစက်တဘုံကိုပြည့်စေတဲ့ကံတုံးကကာမကုသိုလ်နဲ့အကုသိုလ်မဟုတ်ဘူးလားသင်္ခါရတဲ့ထက်အပုံညာပြီးနဲ့ကာမဝဆရာပုံညာပြီးသင်္ခါရတော်တော့ပြီးအောက်ဆင်းမယ်အရူပဘဝကိုဆိုတော့အရူပဘဝလေးကိုအကြောင်းချေကဲဖတ်မယ်အရူပဘဝကိုအဲ့ဒီဖြစ်စေတတ်တဲ့ကံဒီဘယ်ကံဖြစ်မလဲဟဲ့အရူပကုသိုလ်၄ပါးသင်္ခါရနဲ့ထက်အာနိစာတိသင်္ခါရအဲ့ဒါအမှစာချက်လာတာဟုတ်ပြီနော်ကဲပြုလို့ဤထိုကံဒီဘာလို့ခေါ်ကမ္မဘဝမီထိုကမ္မဘဝကြောင့်ဖြစ်ကုန်သောခန္ဓာတို့သည်ခန္ဓာဘယ်နှပါးခန္ဓာဘယ်နှပါး၄ပါးပေါ့နံခန္ဓာ၄ပါးတို့သည်ဥပပတ္တိဘဝမီထို့ကြောင့်နှစ်ပါးသောအရူပဘဝဗါတဲ့လေအရူပကံမဘဝအရူပဥပပတ္တိဘဝတို့ဖြစ်အဲ့ဒီဘဝနှစ်ခုသည်ဓာတ်ရိုက်ဒါကြောင့်ဓာတ်ရိုက်ဆိုရင်ကံမနဲ့ဥပပတ္တိပဲရှိတဲ့ကြောင့်နှစ်ဘဝစီပဲသွားလိမ့်မယ်ကဲအတုံးဝင်မှာပြောမယ် အတုံးဝင်ရင်အရူပဘဝဆိုတာအရူပ၄ပုံဆိုတာနံခန္ဓာကြီးပဲ၄ပါးမရှိဘူးလားတင်ညာအုပ်စုတဲ့ထဲတင်ညာအုပ်စုတဲ့ထဲရင်တင်အာကာရဲ့ဝိညာရဲ့အာကိညာကတင်ညာဘဝနေဝကနေဝတင်ညာဘောနာတင်ညာဘဝဘောကာရတဲ့ထဲသဒုဘောကပြီးပြီခက်သလားကဲတော့နှခမ်းတတ်မယ်ဤတို့လျင်လိုင်းတာတာဆိုကာမှုပါဒံဥသောအကြောင်းကြောင့်လိုင်းတာမယ်ဘာလေးလဲကာမဘဝက2ပါးရူပဘဝက2ပါးအရူပဘဝက2ပါးဆိုပြီးတော့အတွင်းဝင်သောဘဝတို့နဲ့တကွာဘဝဘယ်နှပါးလဲ6ပါးတို့ဖြစ်ကုန်ဤအဲ့တော့ကာမဘဝ2ပါးရူပဘဝ2ပါးအရူပဘဝ2ပါးတို့ဒီဓာတ်ရိုက်ဘဝအတွင်းဝင်တဲ့ဘဝဆိုတာကအကျုံးဝင်တဲ့ဘဝကကာမဘဝမှာအကျုံးဝင်တာကတင်ညာနဲ့ပင်စဝရူပဘဝရဲ့အကျုံးဝင်မှာကတင်ညာအတင်ညာဧကဝဆပင်စဝဟုတ်ပြီနော်အရူပမှာအကျုံးဝင်မှာတင်ညာနေဝတင်ညာသတုဝအဲ့ဒါတွေပါထည့်ပြီးတော့ခဏမတွက်ဘူးတဲ့အလုံးခြုံလိုက်ရင်ဓာတ်ရိုက်ဘဝကြီးဘယ်နှပါ6ပါအဲ့ဒီဓာတ်ရိုက်ဘဝကြီး6ပါးဘေးမှာလက်သေးခွင်းထဲမှာပါပြီးသားအတွင်းဝင်သောဘဝတို့နေတကွဆိုအတွင်းဝင်တဲ့ဘဝဆိုပါလေအကျုံးဝင်တာရှင်းရလားကဲခက်သေးလားဒါဆိုရင်ကာမှုပါဒံဒီဟူသောအကြောင်းကြောင့်ဖြစ်တဲ့ဘဝကြီးဒီဘယ်နှပါး6ပါးအကြောင်းချေကဲဘဝကြီးဘယ်နှပါး6ပါးဒီမှာတို့အပေါ်ခေါင်းစဉ်ကြီးကိုမော့ကြည့်ထားရင်ဥပါရံကြောင့်ဖြစ်တဲ့ဘဝကိုဝေဖန်ခွဲခြားခြင်းအပြင်ရေတွက်မှာ24ပါးမဟုတ်ဘူးလားအခုကာမှုပါဒံကြောင့်ဖြစ်မှာဘယ်နှပါး6ပါးဟုတ်ပြီနော်ဒိဋ္ဌုရဲ့သီလပဒုရဲ့အတ္တဝါဒုရဲ့သုံးခုမကြမ်းလားအဲ့ဒီမှာလည်းဘယ်နှပါးစီသွားမလဲ64ဒါပဲဒါကိုဖြစ်ရမှာနားလည်ပြီနော်ကဲဒီဘက်ကူးမယ်ထို့အတူနံပါတ်1လို့တက်ပြီးကျင်းသောဥပါဒံသုံးပါးကံဥပါဒံကိုအယောင်ချေခဲ့တယ်လို့ဒီမှာလည်းပါအောင်ရှင်းမယ်ကျင်းသောဥပါဒံဟူသောသုံးပါးဟူသောအကြောင်းကြောင့်လေညာလေးချိုအတွင်းဝင်ကုန်သောဘဝတို့နှင့်တကွဘဝဘယ်နှပါးဖြစ်မှာလဲ6ပါးစီပဲဟုတ်လားမဟုတ်လားဒိဋ္ဌုပါဒံဟူသောအကြောင်းကြောင့်လေကာမဘဝက2ပါးရူပက2ပါးအရူပက2ပါးဘဝ6ပါးသီလပဒုမှာလဲ6အတ္တဝါဒုမှာလဲ6ဖြစ်လာပြီတဲ့အောက်တစ်ချောင်းသွားမယ်ထို့ကြောင့်ဥပါဒံဟူသောအကြောင်းကြောင့်များလေးချို့အဲ့ဒီမှာတော့ဥပါဒံဟူသောအကြောင်းကြောင့်လို့ပဲတက်ပြီးကာမှုလို့တက်လားဒိဋ္ဌုသီလပဒုလို့မတက်တော့ဥပါဒံလို့ပြောရင်အကုန်ပါသွားပြီဥပါဒံဟူသောအကြောင်းကြောင့်များလေးချို့လိုင်းထားမယ်ဝေဖန်ခွဲခြမ်းသောအာဖြင့်အတွေးဝေသောဘဝတို့နှင့်တကွာ24ပါးသောဘဝအဲ့ဒါကိုဥပါဒံ4ပါးအမြောင်းဘဝ6ပါးစီနဲ့မြောင်းလိုက်တော့24တို့ဖြစ်ပါသည်ရပြီပေါ့လိုင်းပိတ်လိုက်ကြဆိုအတွေးဝင်သောဘဝဆိုတာဘဝကြီးဘယ်နှခုတည်းကတွက်တွက်ယူတာလဲဘဝကြီး5ပါးဥပပတ္တိဘဝကြီး5ပါးတည်းကတွက်သွားတာရှင်းရဲ့လားဓာတ်ရိုက်ဘဝသည်ဘယ်နှပါးစီ2ပါးစီဘဝဘယ်နှပါး3ပါးကာမရူပအရူပမှာကာမမှာဓာတ်ရိုက်နှိရူပမှာဓာတ်ရိုက်နှိအရူပမှာဓာတ်ရိုက်နှိအဲ့ဒီမှာအတွင်းဝင်တဲ့ဘဝတွေကတင်ညာတို့ဝေါကာရတို့ရဲ့တွက်တယ်ရှင်းပြီနော်ကဲပြီးတော့ပြီးထက်လားအဲ့ဒါလေးညာပြန်လာခဲ့ရင်ခြေတက်မှာလားဘယ်နှစ်မှာနောက်ဆုံးမေး98မှာနောက်ဆုံးမေးတယ်မလာတာတော်တော်ကြတယ်ခက်လဲမခက်ဘူးဟလာလွယ်လဲမလွယ်ဘူးမေးွက်လေးလဲလှလားမလှလားဒါမျိုးဆိုတာမေးတတ်တယ်ဟာမျိုးတိတ်ခက်လွန်းရင်လဲမမေးဘူးเนาะဒါကြောင့်ကြည့်ကြအောင်